မြို့သားညီလာခံအခြေအနေအခုဘယ်အခန်းနေပြီးသွားပြီလဲခင်ဗျာ
15ခန်းစလုံးနောက်ဆုံးအခန်းနေအားလုံးပြီးသွားပြီပေါ့ဗျာ
ပြီးသွားပြီဆိုတော့နောက်ထပ်ဆွေးနွေးဖို့တိတ်မကြံတော့ဆိုတဲ့အသေးပဲလား
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးဖို့ဆိုလို့ဆိုတော့မကြံတော့ဘူးပေါ့ရေးဆွဲတင်ပြမဲ့ဟာတွေကလည်းအားလုံးဟိုတင်ပြနိုင်ကြတော့အားလုံးတင်ပြလိုက်ပါပြီ
ဒုဗိုလ်ချုပ်ကြီးတိန့်စင်ရဲ့စကားရဆိုရင်2009ခုနှစ်တစ်ချိန်ချိန်မှာညီလာခံပြန်ဆမယ်လို့ပြောတယ်ဆိုတော့အခုတစ်ခါပြန်ဆရင်နောက်ဆုံးညီလာခံဖြစ်နိုင်မှာမလားခင်ဗျာ
ဟုတ်ကဲ့နောက်ဆုံးညီလာခံတော့ဖြစ်မှာပါပဲဒီမှာပါပဲဆိုတော့ကျွန်တော်နောက်ဆုံးတင်ထားခဲ့တဲ့ဟာတွေကသူတို့ရဲ့ဟိုရှင်းလင်းချက်တွေပြန်ပေးပြမနောက်ဆုံးအပိတ်ပေါ်ဖြစ်သွားမှာပါ
အထူးသဖြင့်ပေါ့လေဒီတိုင်းသားတွေနဲ့ကန္တာဒီကျွတ်ကြအာနာကိစ္စတို့နောက်ပြီးတော့ဒီစစ်တပ်ခန်းကန္တာတို့နဲ့ပတ်သက်ပြီးတော့ဟိုဗားများထူးထူးခြားခြားအဲ့ဒီမှာနားလည်မှုကွဲလွဲတာတို့ရှိပါသေးလဲခင်ဗျအ
စုအဖွဲ့မှာအတွင်းမှာတော့ဟိုအချင်းချင်းတော့တော်တော်လေးတော့ဆွေးတော့ဆွေးနွေးကြပါတယ်ဒါပေမဲ့တချို့ကိစ္စလေးတွေကလည်းအလောကြီးတင်လို့မရသေးတဲ့ဟာတွေလည်းရှိတယ်ဆိုတဲ့ခါကျတော့ဟိုစပါပတိအဖွဲ့ဒီအစ်စ်မှာရောက်သွားတဲ့ခါကျတော့လည်းတချို့ဟာတွေကကျွန်တော်တို့ဒီအစ်စ်ကြီးကများနေပါသေးတယ်တရားစင်ကတော့မှမှတ်ထားပေးပါမယ်ဆိုတဲ့ဟာတွေနဲ့ရေးကြတာပေါ့ဗျာတင်နိုင်တလောက်တော့တက်နိုင်တလောက်တော့ကျွန်တော်တို့လည်းဝိုင်းပြမှာတော့တင်တော့တင်လိုက်ကြတာပါပဲ
အဲ့တော့ဒီစစ်တပ်ခန်းကဏ္ဍနဲ့ပတ်သက်လို့ဒီအမျိုးသားညီလာခံနဲ့ပတ်သက်ပြီးတရင်းစာမှာဖော်ပြချက်တွေကိုလေ့လာကြည့်တဲ့အခါမှာစစ်တပ်က25ရာခိုင်နှုန်းလို့ဆိုဝေမယ်လို့တကယ်တမ်းမှာကတမရဝန်တွေပြီးတော့သူတို့စိတ်ကြိုက်ရွေးထားတဲ့ကိုယ်စားလှယ်တွေပါပါတဲ့အတွက်60ရာနှုန်းလောက်ဖြစ်နေတာကိုကိုယ်စားလှယ်တချို့ကနည်းနည်းလေးအဲ့ဒါလေးတို့ပြန်လဲဆွေးနွေးကြတာကိုဆွေးနွေးခွင့်မရဘူးလို့သိရတယ်အဲ့ဒါဟုတ်ပါလားခင်ဗျအ
တိအကျတော့ကျွန်တော်မသိရဘူးတဲ့အဲ့ဒီတည်င်းတော့နည်းနည်းကြားရတယ်ဗျနောက်ဆုံးတင်ချပြကြတဲ့ခါမှာတတိပုဂ္ဂလရေးချက်ခံအဖွဲ့ဒီလိုလိုပါလို့လဲလို့တချို့အဲ့လိုပြောတယ်အခြားဖိတ်ရှားတင်တဲ့အဖွဲ့တွေတော့ကျွန်တော်အဖွဲ့အတွင်းထဲမှာပဲဆွေးနွေးတာပဲရှိတယ်ဟောတင်တာတော့အဲ့လိုမတင်တော့ဘူး
အဲ့တော့အခုနောက်ဆုံးကျွန်တော်တို့သူတို့တင်ပြတဲ့အခန်းမှာကုပြောင်းရေးကာလနဲ့ပတ်သက်တဲ့အခန်းကိုပြန်ကြည့်လို့ရှိရင် NLD ကထုတ်ပယ်ထားတဲ့အမှတ်6ရောက်ပေါ့နော
်
အဲသူတို့အဆိုပြုထားတဲ့အချက်ကိုကျွန်တော်တို့သတိထားမိတယ်အဲ့ဒါဘာလဲဆိုတော့ဒီပထမကြိမ်ပြည်တော်စုလွှတ်တော်ခေါ်တဲ့အသည့်ဒီလက်ရှိနာအဖာစီဆိုကအာဏာလွှတ်ပြောင်းမှုမတန်သေးပါဘူးအချိန်အရှင်းသိမဖြစ်တတ်သေးဘူးဘာကြောင့်လဲဆိုတော့အစိုးရဖွဲ့ဖို့အချိန်လိုသေးတယ်တမရခန့်ရမယ်နောက်ပြီးတော့တရားသူကြီးရုပ်ခန့်ရမယ်အဲ့ဒီအချိန်နေပြီးအောင်စောင့်ပြီးတော့မှသာလေအာဏာလွှဲတဲ့မှာလဲဆိုပြီးအဆိုပြုတာဆိုတော့ဒီချက်ကိုရောအားလုံးလက်ခံကြရလားခင်ဗျ
လက်ခံတယ်လို့ပဲပြောရတော့မှာပါလက်ခံပါတူချင်းရဲ့ခံယူချက်တော့မပြောနိုင်ဘူးပေါ့ဗျာညာဖြစ်တော့ဘာမှတော့မပြောကြတော့ပါဘူး
စစ်တပ်နဲ့ပတ်သက်တဲ့ဆလီချက်တင်သွင်းထားတာရှိတယ်။ကာကွယ်ရေးဦးစီးချုပ်ခန်းကဏ္ဍတော်တော်ကြီးမားတာတွေ့ရတယ်။ကာကွယ်ရေးဦးစီးချုပ်ကနေပြီးတော့သူ့အထက်ကအုပ်ချုပ်မဲ့ကာကွယ်ရေးဝန်ကြီးတောင်မှသူကပြန်ပြီးယာရခွင့်ရှိတယ်လို့ဆိုထားတဲ့ခါကျတော့ကာကွယ်ရေးဦးစီးချုပ်ဩဇာအဲ့ဒါလောက်ကြီးရတဲ့ပတ်သက်လို့ရောဘာတွေဆွေးနွေးတင်ပြတာရှိခဲ့သေးလဲခင်ဗျ
။ကြိုးကြတာတော့စာသားတင်တဲ့ခါမှာရေးချပြုကြတဲ့ခါမှာတော့ပြောကြပါတယ်။ဒါပေမဲ့အခုလုံးလုံးစေဘာပဲပြောပြောပေါ့ဗျာ။ဒါရေးဆွဲပြီးတဲ့ခါမှာနောက်တစ်ချိန်ချိန်မှာပြောင်းလဲလာကြမှာပေါ့။ဒါပေမဲ့ဒီစစ်တပ်ဆိုလို့ဆိုလည်းအခုသွေးနေတယ်လို့လဲဒီမိုကရေစီရလာတဲ့အခါမှာဖြစ်လာတဲ့အခါကျတော့အားလုံးကလည်းဒီလိုသွေးချင်မှလည်းသွေးကြတော့မှာအဲ့ဒီအခါမှာတစ်ချိန်တစ်ခါမှကြတဲ့အခါကျတော့လည်းအပြည့်အစုံသွေးချင်လို့ချင်တယ်လို့လဲဖြစ်လာကောင်းဖြစ်လာကြမယ်ပေါ့အဲ့လိုရှင်းကြတာဒီလိုပဲလက်ခံပါတယ်ဘာပဲပြောပြောမရှိတာထက်ဆိုင်တော့အဲတခုခုမရှိတာထက်ဆိုင်တော့ရှိတာတော့ကောင်းပါတယ်ပေါ့ဘာမှမရှိတဲ့နေရာမှာပြောကြဆိုကြမဲ့အကြာကတော့ရှိတဲ့နေရာမှာပြောကြဆိုကြတာကရှိတဲ့အပေါ်မှာအခြေခံမှပြောကြရတာကပုံမှန်ကသိရောက်မယ်ပေါ့အားလုံးကတည်းလဲအကျူးရှိမယ်လို့လက်ခံပါတယ
်အခုနောက်တစ်ကြိမ်ဒီ2009ခုနှစ်ထဲမှာဘယ်လောက်များညီလာခံပြန်ခေါ်နိုင်မယ်လို့ကိုယ်စားလှယ်တွေမှတ်ရလဲခင်ဗ
ျမေလပတ်ဝန်းကျင်လောက်မှာလောက်ခံမှန်းကြတာပဲ
ဒါမှမ
ဟုတ်ကြည့်ကြတော့ဟိုတော့မဟုတ်ဘူးပေါ့ဗျာအဲ့လိုခံမှန်းကြတာ
ထားပါတော့လေမေလမှာညီလာခံပြန်ဆမယ်ဆိုရင်ဒီနောက်ထပ်လူမှုစာနာခံယူပွဲကတော့ကျွန်တော်ဒီ2009ခုနှစ်ထဲမှာလုပ်ဖြစ်နိုင်မှာမလား
လူမှုခံယူပွဲဆိုရင်တော့ကျွန်တော်ဟိုအထင်ကြတော့2009မှာတော့မဖြစ်နိုင်တော့2008လောက်မှာပဲတဲ့လူမှုစာနာခံယူပွဲတော့2008လောက်မှာပဲဖြစ်မလို့ထင်တာပဲအဲ့လိုကြီးရောဆရတာပေါ့
ဟုတ်ကဲ့ခင်ဗျ
ာတို့ပြောမြင်မှာဟိုရေးဆွဲတင်တဲ့ဟာတွေအားလုံးတို့ဥပဒေကြီးကိုပေါင်းချုပ်လိုက်မယ်ပေါ့နော်ပေါင်းချုပ်ရမစီစစ်မယ်အားလုံးကိုလုပ်မယ်ဆိုတဲ့ခါကျတော့96လောက်ကတော့ကုန်သွားမှာဆို2008လောက်မယ်လို့ကျွန်တော်အဲ့လိုပဲမှန်းချတာ။ညာအပြင်လည်းအဲ့လိုမှန်းချတာပေါ့
။နောက်တစ်ချက်ကဒီမစ္စတာဂမ်ဘာရီမြို့သားညီလာခံလာလေ့လာတဲ့အချိန်မှာမစ္စတာဂမ်ဘာရီနဲ့ပြောခွင့်ဆိုခွင့်ရခဲ့ရလားခင်ဗျာဥမာရှန်တိတ်ဆောင်အနေနဲ့
ကျွန်တော်အနေနဲ့တော့မပြောခဲ့ဘူးကျွန်တော်အဖွဲ့ကောင်းဆောင်ပါတယ်ဦးမလောင်သူအနေနဲ့ပြောတယ်ကျွန်တော်တော့တတိဆုံတဲ့ခမပါဝင်ပါတယ်ကျွန်တော်နဲ့တူးချင်းအနေနဲ့မပြောပါဘူးဦးအဖွဲ့ကူစားဦးမလောင်သူပြောပါတယ
်အဲဦးမလောင်သူပြောတဲ့အခါမှာဘာတွေဆွေးနွေးပြခဲ့လဲခင်ဗျာမစ္စတာဂမ်ဘာရီနဲ့
များများလည်းမမဲဖြစ်ဘူးကျွန်တော်တို့ဦးခေါင်းဆောင်ကျဲလဲများများလည်းမပြောဘူးပြောဆိုတာကညီလာခံပေါ်မှာအခုလက်ရှိ တယောက်နဲ့တည်းညီလာခံပေါ်မှာဘယ်လိုခင်ဗျားတို့ဘယ်လိုခံစားတယ်လဲဆိုတော့အချက်ဒီနောက်ပြန်မှဆက်ကြတော့ခင်ဗျားတို့လက်နဲ့နဲ့ရင်းဆိုင်ရဲ့ယူထားတဲ့ဟာနဲ့ပတ်သက်ပြီးမှဘယ်လိုတဘောကြောင့်ရင်းဆိုင်ရဲ့ယူခဲ့ရတယ်လဲဆိုတဲ့ဟာတွေမဲတယ်နောက်ပြန်မှဆက်ဆက်ပြီးမှလက်နဲ့ကင်တဲ့တော်လာနဲ့ဟာဒီအခန်းဒီကိုဆက်လို့အောင်မလားကလေးစရစအချက်လေးတွေမေးပါတယ်ကျွန်တော်တို့ကကြတော့လဲပြန်ပြမတော်လန်ချအောင်မလားဘာလို့ချအောင်မလဲတော့ကိုမြစဉ်းစားတယ်လားစရစနဲ့ပတ်သက်ပြမမေးတဲ့ခါမှာကျွန်တော်တို့ဘယ်အစိုးရပဲတက်လာကျွန်တော်တို့တော့ဒီလူလူထုလက်ခံတဲ့အစိုးရတက်လာတဲ့ခါမှာအစိုးရနဲ့လက်တွဲဖို့ပဲဖြစ်တယ်သာဝရငင်းဆိုင်ရဲ့ယူထားတာဖြစ်ပါတယ်ပြီးတော့ကျွန်တော်တို့ကလက်ရှိဆိုရင်လည်းပဲအထူးရဲ့အနေနဲ့ကျွန်တော်နိုင်ငံတော်ကသတ်မှတ်ထားတဲ့အဖွဲ့အစည်းဖြစ်ပါတယ်လို့ကျွန်တော်အဲ့လိုဖြစ်ပါတယ်
အောက်တိုဘာလ10ရက်ညီလာခံဖွင့်ပြီးအောက်တိုဘာ17ရက်နေ့မှာဥမန်ရှန်တိတ်ဆောင်ကနေပြီးတော့ဥမန်ရှန်တိတ်ဆောင်ဓာတ်ပုံနဲ့သတင်းစာတွေမှာဖော်ပြတာဖတ်ရပါတယ်အဲ့ဒါဘာလဲဆိုတော့ NLD နဲ့ပတ်သက်ပြီးတော့ NLD ပေါ်မှာပြောဆိုဝေဖန်တဲ့အချက်တွေနောက်တစ်ခါဒီကျွန်တော်လုံခြုံရေးကောင်စီနဲ့ပတ်သက်တဲ့အချက်တွေဥမန်ရှန်တိတ်ဆောင်ဖတ်သွားတာအရှိန်ဖတ်သွားတာတွေ့ရပါတယ်အဲ့ဒါဒီဟာဥမန်ရှန်တိတ်ဆောင်ကိုယ်တိုင်ရေးသားပြီးတော့ဖတ်တာပါလားဒါမှမဟုတ်ရင်လည်းအာဏာပိုင်တွေကဖတ်ဖို့အမိန့်ပေးလို့ပဲဖတ်ရသလားဘာကြောင့်ပါလဲခင်ဗျ
အနာပိုင်ကြီးရေလို့ပြောမယ်ဆိုတော့အစုအဖွဲ့ပေါ့ဗျာအစုအဖွဲ့စီပဲတက်ကြပါတယ်အစုအဝေးအဲ့ဒါနဲ့ပတ်သက်ပြီးမှဇေယျနဲ့မှာအဲ့ဒါခန္ဓာဆောင်ကြီးစီပဲမှာအဲ့လိုဖတ်ဖို့ရှိတယ်ဆိုတဲ့ခါမှာကျတော့အစုလိုက်အစုလိုက်တစ်ဖွဲ့အစုတင်တွင်းလိုက်တစ်ဖွဲ့အစုထောက်ခံလိုက်ဆိုတော့ခြားဖိတ်ကြတင်တော့အစုအဖွဲ့အတွက်ကျွန်တော်ဖတ်ရတာဖြစ်တယ်ကျွန်တော်ကိုဖတ်ဖို့ပေါ့ဗျာတယောက်ကဝိုင်းထောက်ခံတဲ့ဗပတိအဖွဲ့လည်းကောင်းပါတယ်ဆိုတဲ့ဆန်နဲ့ကျွန်တော်လည်းလို့ဖတ်တာပါပဲအစုအဖွဲ့ကိုစားပေါ့ဗျာအ
ဲ့တော့ဆိုလိုတာကဟိုဥမန်ရှန်တိတ်ဆောင်ကိုယ်တိုင်သူမဟုတ် NDK အဖွဲ့ကနေရေးတဲ့စာရမ်းမှုဖဲနဲ့သူသူများရေးပြီးသားကိုဖတ်ရဲဆိုတဲ့အဓိပ္ပာယ်ပါလားခင်ဗျာ
NDA အဖွဲ့ဆိုတဲ့အဖွဲ့နဲ့တက်ရေးတာတော့မဟုတ်ပါဘူးအစုအဖွဲ့ကိုစားပါပဲ
ဆိုတော့အဲ့အစုအဖွဲ့ကိုစားမှာဘယ်သူကရေးလဲခင်ဗျာအဲ့စာရမ်းကို
ဒီစာရမ်းကိုဘယ်လိုရေးတယ်ဆိုတော့ကျွန်တော်လည်းမသိနိုင်ဘူးတပါပတိအဖွဲ့ကစာရမ်းသူတို့ပြုစုတဲ့ဟာတွေကိုကျွန်တော်ဖတ်မယ်ပေါ့ဗျာဘသူဘေဝါဖတ်တင်ပြဘသူဘေဝါကအစိုးတင်ကျွန်းပေါ့ဗျာကျွန်တော်အဖွဲ့ကဖတ်ဖို့အလေးကျတော့ကျွန်တော်အလေးကျသွားတာပေါ့အဲ
့တော့ဖတ်ဖို့အလေးကျတဲ့အတွက်ဖတ်လိုက်ရတာဖြစ်ပြီးတော့ NDAG ကျွန်တော်တို့ဒီဒီမိုကရေစီတက်မတော်ကချင်အဖွဲ့ကပြည်သူထားတဲ့စာတမ်းမဟုတ်ဘူးပေါ့နော
်ကျွန်တော် NDAG ပြည်သူထားတဲ့စာတမ်းမဟုတ်ပါဘူ
းဒီမြို့သားညီလာခံအောက်တိုဘာလ10ရက်ကစပြီးတော့ဒီဇင်ဘာ29ရက်ထိကျွန်တော်တို့3လနီးပါးကျင်းပခဲ့တဲ့ဒီမြို့သားညီလာခံနဲ့ပတ်သက်ပြီးတော့ဥမန်ရှန်တိတ်ဆောင်ဒီကချင်ပြည်သူတွေကိုဗာမြပြောချင်ပါလေခင်ဗျာ
ကျွန်တော်ညီလာခံမှာတက်ရောက်တယ်ဆိုတာကလည်းအားလုံးကချင်လူထုတခုခုလုံးကိုစားတော့ရေလို့တော့မဆူလို့နိုင်ဘူးပေါ့ကျွန်တော်လည်းကချင်ထုတေတာတည်ဆုံကချင်ထုတေတာတည်ရဲ့အဲကိုစားတက်တာဖြစ်တယ်ဒါပေမဲ့လည်းအဲတချိန်တစ်ခါမှာကျတော့လည်းဟိုဒီဥပဒေကျဒီဖြစ်မှာတကယ်အများပြည်သူလူထုကလက်ခံတယ်ဆိုရင်တုံးလို့ရတယ်တုံးလို့ဟိုကပြည်သူလူထုအတွက်တဏ္ဍာလုံးအတွက်တည်ကျိုးရှိတယ်ဆိုရင်တော့ကျွန်တော်တို့တက်ရတယ်ကျွန်တော်တို့အဲ့မှာပါဝင်ပြမတက်ရောက်တယ်ဆိုတော့အကျိုးကျေးဇူးကလည်းအများအတွက်ဖြစ်မှာပေါ့ဗျာဖြစ်လာတဲ့အခါမှာကျတော့လည်းကျွန်တော်တို့ဝန်တာမှာပေါ့ဗျာ
ကုပြောင်းရေးကာလပြဋ္ဌာန်းချက်တွေကိုပြန်ကြည့်ရင်ဟလာတရားသူကြီးချုပ်တို့သမရတို့ဒီအစိုးရတို့ဖွဲ့ပြီးမှသာလဲလက်ရှိစစ်အစိုးရကအာဏာလွှတ်ရမယ်ဆိုတော့နံပါတ်၁ချက်ဒီလူလူဆန္ဒခံယူပွဲ referendum ပဲတော့လုပ်မယ်ဆိုတာမသိရသေးဘူး time frame ထွက်မလာသေးဘူးအော်နံပါတ်၄ချက်ကပထမကြိမ်ပြည်သူ့တော်ကအဲ့လို referendum လုပ်ပြီးတော့ပထမကြိမ်ပြည်သူ့တော်ပဲတော့ခေါ်မလဲဆိုတော့မသိသေးတဲ့အတွက်လက်ရှိစစ်စိုးရရဲ့တက်တာဟာနောက်ထပ်နှစ်ပေါင်းအတော်ကြာကြာရှိလိမ့်မယ်လို့နိုင်ငံသားတွေကခံမှန်းတဲ့အတွက်ဥမာရှာတိတ်ဆောင်ဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်လက်ဒီတိုင်းခံမှန်းပါတယ်နှစ်သက်တမ်းတော့ရှေ့အောင်မယ်လို့အတိအကျတော့မပြောနိုင်ဘူးပေါ့ဗျာ